လတ်တမကဒရီမူချုပ်အန်တိုနီယိုဂူဒရက်ရှင်မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်ဖြစ်နေဂျာမနီဆိုင်ရာဆွစ်ဇာလန်သံမတ်ကြီးခရစ်စတင်းဆရာနာဘတ်နာကိုအမိစင်းတင်သွင်းဖို့လုပ်နေတယ်လို့ကုလသမဂ္ဂသတင်းရက်ွက်ကိုကိုကာဘီရိုက်တာစတင်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမနစ်ကဩဂုတ်လအကြမ်းဖက်မှုတွေနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့ရိုဟင်ဂျာ9,000လောက်ရှိလာတာမို့မြန်မာဟာနိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရတာပါ။ဒီပြဿနာဖြေရှာရေးအကူအညီပေးဖို့ကုလသမဂ္ဂအထူးဦးစားပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ချက်ကိုခန့်အပ်ဖို့အတွက်တွင်ရမှုချုပ်ကိုကုလသမဂ္ဂထွေထွေညီလာခံကနေဒီဇင်ဘာလထဲမှာပန်ကြားခဲ့တာဖြစ်ပါတယ်။အတွင်မှုချုပ်ရုံးရဲ့ဗုဒ္ဓဘူးနဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးမကြားခင်မှာပဲမစ္စတာဂူတရက်စ်ကကြေညာချက်ထုတ်ပြန်ပြောဆိုမှာဖြစ်ကြောင်းအတွင်မှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံမတ်ကြီးဟောက်တူဆွမ်းကတော့ဒီ Miss Bagnaw ကံပေါ်တဲ့စီစဉ်နေတဲ့ဆိုတာနဲ့ပတ်သက်ပြီးဘာတုံ့ပြန်ချက်မှမပေးသေးကြောင်းလည်းသတင်းမှဖော်ပြထားပါတယ်။သူမဟာဂျာမနီနိုင်ငံမှာတာဝန်ဖြစ်တဲ့တာဝန်မထမ်းဆောင်ခင်ကထိုင်းနိုင်ငံမှာဆွစ်ဇာလန်တာဝန်ကြီးဖြစ်တဲ့တာဝန်ယူခဲ့သူပါ။